Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA မေကန်တိုင်း2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00တိလိုင်းမီတာ25-32-51နဲ့လိုင်းလက်မီတာ190ရူကနေတိုက်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျမသင်ကြီးထိုက်ပါရှင်ဖူရန်နိုင်တဲ့အတူသတင်းတွေကိုကြီးညာမှာပါပထမကဘာစစ်ဆုံးဖတ်တဲ့ရာပြည်အခမ်းအနားကိုပြင်သစ်မှာချင်းပါနေပြီးကဘာခေါင်းဆောင်တွေတက်ရောက်နေကြပါတယ်ရိုဟင်ဂျာတွေကိုပြန်လည်ခံဖို့မြန်မာဘက်ကတော့အဆင်နဲ့ရှိနေပြီလို့ဒီကနေ့မှပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာနိုဝင်ဘာ15ရက်နေ့မှာစတင်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာတော့
ကျွန်တော်တို့အဓိကကြီးပါမှုစုတွေကကိုယ်စားလှယ်နဲ့ကျွန်တော်တို့တွေ့ကြရတယ်။ဒါအပြင်ကျွန်တော်တို့ကကျားတန်းက
နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းပြောခွင့်ရသူဦးမြင့်သူကြေကြာသွားတာပါသတင်းလေးပြီးမှတင်ဆက်ဖို့ရှိပါတယ်ဒီကြောင့်နဲ့အတူမြန်မာရေးရဆွေးနွေးကမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကမ္ဘာထလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
နိုဝင်ဘာလ17ရက်နေ့17နာရီအချိန်ဟာဆိုရင်ပထမကဘာစစ်ကိုအဆုံးသတ်ခဲ့တာနှစ်ပေါင်း100တိတိပြည့်ခဲ့ပြီဖြစ်ပါတယ်။စစ်အတွင်းသေဆုံးခဲ့ရသူလူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ကခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မုတ်ဦးမှစုစည်းခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာကြပါတယ်။ကောင်းဆောင်ထူတို့လက်ဆွဲနှုတ်ဆက်ခဲ့ကြပြီးအမေရိကန်သမ္မတထရန့်ကအဆင်ပြေလားလို့နှုတ်ဆက်တာကိုရုရှားသမ္မတကလက်မထောင်ပြီးတုံ့ပြန်ခဲ့ပါတယ်။ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကအညာထရစစ်တီများဗိမာန်မှာထာဝရမိတိုင်ကိုထွန်းညှိပါတယ်။နိုင်ငံအတွက်အသက်ဆွန့်ခဲ့တဲ့ပြင်သစ်စစ်တီတဦးလဲလျောင်းနားနေရလို့ရေးထိုးထားတဲ့ဗိမာန်မှာညတိုင်းမိတိုင်အစ်စ်ကိုထွန်းညှိတာပါ။လွန်ခဲ့တဲ့နှစ်ပေါင်း100တုန်းကဥရောပမှာ၄နှစ်ကြာစစ်ပွဲတွင်အသက်ဆုံးခဲ့ကြရတာတွေကိုပြင်သစ်သမ္မတကမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းမှာတော့ပြင်သစ်သမ္မတကငြိမ်းချမ်းရေးဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ဒီခဏကိုတော့သမ္မတထရန့်မတက်ပါဘူး။ရုရှားသမ္မတပူတင်လည်းမတက်ဘူးလို့ခန့်မှန်းရပါတယ်။မွေးရည်တွေထဲမှာကျင်းပခဲ့တဲ့ဒီကနေ့အခမ်းအနားမှာတော့တရုတ်ဂီတပညာရှင်ယိုယိုမာအာဖရိကတိုက်ဘန်နင်နိုင်ငံသူတေးရီတေးဆိုအန်ဂလစ်ခေချိုတို့လည်းပါဝင်ခဲ့ကြပါတယ်ပထမကဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်တီတွေထဲမှာတော့အသက်ရှင်လျက်ရှိနေသူမရှိတော့ပါဘူးဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်ပေါင်း100ဒီကနေ့ဒီအချိန်ပထမကဘာစစ်အတွင်းရှေ့တန်းစစ်မြေပြင်မှာစစ်တီတွေရေးသားခဲ့ကြတဲ့ပေးစာတွေကိုအထက်တန်းကျောင်းသားတွေကဖတ်ကြားခဲ့ကြပါတယ်အမေရိကန်စစ်တပ်ကဘိုးကြီးချားလ်စ်နော်မင်တန်ရေးသားထားတဲ့စာထဲမှာတော့စစ်သားတွေကပြင်သစ်မိန်းကလေးတွေကိုဖတ်ထားကြတယ်။တချို့ကတော့ရည်နေကြတယ်။မိန်းကလေးတွေကစစ်သားတွေကိုအနမ်းပေးပြီးနှုတ်ဆက်ကြတယ်။ကဘာပေါ်မှာသူ့အနေချင်းဆုံးနေရာပါလို့ရေးသားထားပါတယ်။ပြင်သစ်ချင်းလင်းတပ်သားအယ်ဖက်ရိုမင်ဂူရက်စ်ကတော့အမြောက်ဆန်တွေတနက်ကြီးစံနေဝဲပြန်နေတာတွေနောက်ဆုံးမှာတော့ပြီးဆုံးသွားပါပြီလို့ရေးသားထားပါတယ်။အမေရိကန်သမ္မတထရန့်ကတော့ပြင်သစ်နိုင်ငံပါရီမြို့ပြင်ကအမေရိကန်သင်းကျိုင်းကိုမနစ်စနေနေ့ကသွားမဲ့အစီအစဉ်ကိုယာသည်ဥတုကြောင့်ဖျက်ခဲ့ပါတယ်။ဒါပေမဲ့မိုးအုံပြီးယာသည်ဥတုမကောင်းတဲ့အခြေကပဲအင်ပီရိုအရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူးတွဲစစ်အုပ်စုချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖို့တို့ကတော့အမေရိကန်သင်းကျိုင်းနဲ့အောက်မေ့ပွဲနေရာကိုသွားရောက်ပြီးအဲ့ဒီမှာမြုပ်နှံထားသူ2300နီးပါးတို့ကိုဂါရဝပြုခဲ့ကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ချွမ်းနေတဲ့တော်မီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသားတပ်ဖွဲ့ဝင်တွေအခုလိုပြင်းနဲ့ချိုးဖောက်နေကြပါတယ်။ဒီနေ့တော်မီလောင်ချွမ်းမှုဟာအဆိုးဆုံးနေတဲ့ကတစ်ခုဖြစ်ပြီးတော့ဒီတော်မီကိုသိမကြခင်အချိန်တွင်းမှာငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမီလောင်ချွမ်းမှုတွင်သေဆုံးသူရုပ်အလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါကြောင့် Paradise Mew ကသေဆုံးသူရေအတွက်ဟာအခုဆိုရင်23လောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲအရာရှိကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။စောပိုင်းကတော့ California ပြည်နယ်တောင်ပိုင်းမာလဘူးမြို့မှာတော်မီလောင်ချွမ်းမှုကြောင့်အိမ်မှာနေထိုင်သူတွေကိုဘေးလျော်ကိုရှေ့ပြောင်းခဲ့ရပြီးတော့ဒီမီလောင်ချွမ်းမှုအတွဲလူနှုတ်ဦးကားထဲမှာသေဆုံးခဲ့ပါတယ်။ဒါကြောင့် California ပြည်နယ်ကမီလောင်ချွမ်းမှုအတွဲမှာ25ယောက်ထပ်မံနေသေဆုံးခဲ့ပြီလည်းဖြစ်ပါတယ်။ Megan Tamaron, Trump Gara, Gulu, Milan, Jordan, and Pata Bill, California, and Abinigo, Manis and Nila, you need the Ningle, saw by Maba, Twitter Gunny, Pitty, Josu Tawari, Gulu, Milan, Jara, Hat, Dorigo, Dita, Tending, Masson, Shonai, Lupia, Pitty, Sobi, Bidanzu, Suya, Kuni, Bim, and Willy Gulem, Bibe, Nidon, and Elo, Change of Tawari, the Macalfonia, Pinema, Mukhana, Tama Trump got Ted and Josu get him, Michigan.
โรฮิงญาတွေထာနေပြန်ရေးအတွက်မြန်မာဘက်ကစဉ်းသက်ရှိနေပြီလို့ဒီကနေ့မှပြောဆိုလိုက်ပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့ထာနေပြန်ရေးကတော့ဘင်္ဂလားဒေ့ရှ်ဘက်ကလက်တွေ့စားလုံးမှာဖြစ်မယ်လို့လည်းပြောဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိန့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမဆုံးအထောက်ထာနေပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ကြာတာပြည့်နှစ်နိုဝင်ဘာလ 95ရဲ့ကြာလက်ခံရေးလုပ်ငန်းစဉ်ကိုစောင့်မျှော့မယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ထာနေပြန်လာမဲ့သူတွေကိုမောင်တော်မြို့နယ်ငခုရနဲ့တောင်ပြိုလက်ဝဲမြို့တို့မှာလက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လှဖို့ခေါင်ကြားစခန်းမှာတလထားရှိမှာဖြစ်ပါတယ်။နေထိုင်စဉ်အတွက်လိုအပ်တဲ့စာနယ်ဇင်းကကျန်းမာရေးဆောင်ရှားမှုအားလုံးကိုမြန်မာဘက်ကစီစဉ်မယ်လို့ကယ်ဆယ် ပါလာရင်လဲအရေးယူမယ်လို့ပြည်ရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးကလည်းပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်အရဒီနေ့အစောပိုင်းတုန်းကပထမဆုံးဌာနပြန်ရေးစဖို့စီစဉ်ခဲ့ကြပြီမယ်မဆနိုင်ခဲ့ကြပါဘူး။ဒီသတင်းပတ်အတွင်းစမဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကိုလည်းကုလသမဂ္ဂဘက်ကစိုးရိမ်ကြောင်းပြောဆိုထားသလိုဒီလုပ်ငန်းစဉ်ကိုဆိုင်ငံဖ Mongo Rohingya Pit, Dima Bubo, Nangana Pit Quint, Bima, Tani Pianai Melu, Bioso Nijaraba, Nama Soya Pekaro, Rohingya Sore, Don Mongo, Dima Mabu the Lo, Nangana Pit Quingule, Ubri, Dime Sanga Yamelu, Bioso Tavarish.
အင်္ဂလန်တိုင်းငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အားစင်ကာပူဝန်ကြီးချုပ်လီရှန်လွန်ရဲ့ဖိတ်ကြားချက်နဲ့စင်ကာပူတောင်းမှာဖြစ်ပြီးတော့30-30မြောက်အာဆီယံထိပ်သီးစည်းဝေးကိုပါတက်အောင်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့စင်ကာပူလေးရာကြာခီးစဉ်ကိုတွန်းလှန်နေမှာစတင်မှာဖြစ်ပြီးအာဆီယံထိပ်သီးစည်းဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စည်းဝေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်အောင်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေမှာတော့ဆန်းစုကြည်ကကမ္ဘာကောင်းဆောင်တွေကိုမင်္ဂလာပြောကြားဖို့ရှိတယ်လို့နိုင်ငံသားရဲ့ဌာနလက်အောက်ကမြန်မာဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြပါတယ်။စင်ကာပူထိပ်သီးအစည်းအဝေးကိုတော့အာဆီယံ10နိုင်ငံကောင်းဆောင်တွေပြင်ဒေသတွင်းကတရုတ်၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊အမေရိကန်၊ဩစတြေးလျနဲ့အိန္ဒိယနို
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရုရှားတို့ထောက်ပံ့ထားတဲ့ယူကရိန်းနိုင်ငံရှေ့ပိုင်းဒေသမှာဒေသဆိုင်ရာအစိုးရခေါင်းဆောင်တွေကိုဒီကနေ့တင်းငွေနေ့မှာမဲပေးရွေးချယ်ခဲ့ကြပါတယ်။ဒီရွေးကောက်ပွဲတွေကျင်းပတဲ့အပေါ်ယူကရိန်း၊အမေရိကန်နဲ့ဥရောပသမဂ္ဂတို့ကကန့်ကွက်ရှုတ်ချပါတယ်။ရွေးကောက်ပွဲကတရားဥပဒေနဲ့မညီတရားမဝင်ဖြစ်ပြီးအတိအမှတ်ပြုမှလည်းမဟုတ်ဘူးလို့ဥရောပသမဂ္ဂဘက်ကသတ်မှတ်တဲ့အကြောင်း EU နိုင်ငံသားရေးရာမူဝါဒရေးကြီးကဲဖက်ဒရီကာမိုဂါရီနီကပြောပါတယ်ဒီရွေးကောက်ပွဲတွေကဟာတာတစ်ခုလို့ပဲလို့ယူကရိန်းဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ကတ်ဘိုဂါကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို2014ခုနှစ်မှာရုရှားတို့ကျူးကျော်သိမ်းပိုက်ပြီးယူကရိန်းအရှေ့ပိုင်းဒေသကတပုံတွေကိုလည်းထောက်ပံ့ပေးနေတာဖြစ်ပါတယ်
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းမှာအီဘိုလာရောဂါဖြစ်ပွားခဲ့တဲ့ကြောင့်လူနေရာကျော်တည်ဆုံသွားခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လကအီဘိုလာရောဂါဖြစ်ပွားခြင်းကစပြီးတော့ရောဂါဖြစ်ပွားသူဦးရေဟာ300လောက်ရှိတယ်ဆိုတော့ကိုတည်ပြနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီထဲကထပ်ဝက်လောက်ဟာမြောက်ခီဘူးပြည်နယ်ကလူ700လောက်နေထိုင်တဲ့မန်နီမြို့မှာဖြစ်တယ်လို့ကျွမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပြင်အခုအီဘိုလာဖြစ်ပွားနေတဲ့နေရာဟာလက်နက်ကိုင်အဖွဲ့ဒါဇင်နဲ့ချီပြီးတော့လှုပ်ရှားနေတဲ့ဒေသတွေမှာဖြစ်ပွားနေတာပါ။ ီဘောလရောဂါဖြစ်ခြင်းကစပြီးတော့ကုညီပေးဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းတွေကိုအချိန်ကိုရှော့ချတာတွေရပ်ဆိုင်းတာတွေမကြာခဏဆိုသလိုလုပ်ခဲ့ရပါတယ်ဒီဘလောယောဂါပို့ကိုကွန်ဂိုဒီမိုကရက်တစ်သမနိုင်ငံမှာ1986ခုနှစ်ကပထမဆုံးကျင်းစတယ်တွေ့ရှိခဲ့တာဖြစ်ပြီးတော့အခုဒီကျင်းဖြစ်သွားတာဆိုရင်10ကျင်းမြောက်ဖြစ်ပါတယ်ခင်ဗျာ
ဘရာဇီးလ်နိုင်ငံမှာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်ရီယိုဒီဂျနေရိုမြို့နားမှာစနေနေ့အစောပိုင်းကမြေပြိုကျပြီးလူ10ယောက်သေဆုံး12ဦးဒဏ်ရာရပါတယ်ဒါအပြင်4ယောက်ထပ်မင်းပျောက်ဆုံးနေတယ်လို့ဘရာဇီးအာဏာပိုင်တွေကပြောပါတယ်ဒီမြေပြိုကျမှုဟာရီယိုမြို့အပြင်ဘက်ကနီတီရိုင်မှာဖြစ်ခဲ့တာဖြစ်ပြီးရီယိုမြို့ရဲ့အရသာကာကွယ်စောင့်ရှောက်ရေးဌာနအကြီးအကဲရောဘာတိုရိုဘာဒေးက Global ရုပ်သံဌာနကိုပြောပါတယ်။နှစ်ရက်ကြာမိုးအကြီးအကျယ်ရွာသွန်းခဲ့တာကြောင့်နီတီရိုင်မှာအရေးပေါ်အခြေအနေကြီးညာခဲ့ရတယ်လို့လည်းသူကပြောဆိုပါတယ်ရှင
်။ပထမကဘာစစ်အဆုံးသတ်ချင်းရာပြည့်အခမ်းအနားကျင်းပနေတဲ့ပြည်ထောင်နိုင်ငံရှောင်းဇလီစီမှာအပေါ်ပိုင်းဝလစ်ဆလင်နဲ့ဆန္ဒပြကြတဲ့အမျိုးသမီးတို့ကိုရဲကဖမ်းဆီးလိုက်ပါတယ်။ဒီထဲကအမျိုးသမီးတို့ကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ garden နဲ့မီတာအနည်းငယ်အတွင်းမှာအဖမ်းခံခဲ့ရတာပါ။အဲ့ဒီမျိုးသမီးကသူ့ရင်ဘတ်မှာအတူရောင်ငင်းငယ်ရေးသမားတွေလို့ရေးသားထားပါတယ်။ပါရီမြို့အခြေဆိုင်အစွန်းရောက်မျိုးသမီးရေးအလုံရှားမှုအဖွဲ့ Feynman အဖွဲ့ကဆန္ဒပြတာကိုသူတို့လုပ်တဲ့သဘောမျိုးပြောထားပါတယ်ခင်ဗျာ
။ထေတန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်လို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုနှာစင်ရမှာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံပဲတင်းဆောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေက2000ကိုပထမဆုံးအတုံအနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်လဲလက်ခံဖို့ရှိနေပါတယ်ဒီနေ့ကိုလူဦးရေ150နီးပါးလက်ခံနိုင်ဖို့ပြင်ဆင်ထားပြီး10ကြော်ကြာလက်ခံနိုင်ဖို့စီစဉ်ထားတယ်လို့မြန်မာအစိုးရကပြောပါတယ်ပြန်လည်လက်ခံရေးအပိုင်းမှာလုံခြုံရေးအကြမ်းဖက်သမားတွေမပါလာနိုင်အောင်တရားစီစစ်သွားဖို့ရှိသလိုပြန်လာမဲ့သူတွေနဲ့ဌာနေတိုင်းသားတွေကြားစိုးရိမ်မှုမဖြစ်ရအောင်လူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းလှုပ်ဆောင်ထားတယ်လို့လည်းအစိုးရကပြောပါတယ် VOA သတင်းနောက်မမေခရန်ကုန်မြို့ကနေသတင်းပေးပို့လာတာပါ
ဒီကနေ့ရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါဆက်စချင်းပြန်လည်ဝင်ရောက်လာသူတွေကိုငခုရနဲ့တောင်ပြိုလက်ဝဲမှာစတင်လက်ခံမှာဖြစ်ပြီးအဲဒီနောက်မှာတော့လှဖိုးကောင်ဂျာဆက်ခန်းမှာသူတို့နေနေတိစောက်ပြီးဒီအထိထားသွားမှာပါဒီလိုထားတဲ့နေရာမှာစံစီစားနဲ့ကျမ်းမာရေးထောက်ပံ့မှုတွေပေးသွားမယ်လို့ဆိုပါတယ်ထောက်ပံ့မှုတွေကအစီအစဉ်တစ်ခုကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြသွားတာပါကျွန်တ
ော်ကစံစီစားတဲ့ဒီပုံတော့ငါကစအပေါ်ဖို့ပေးရတာကကလာတာပေးရတဲ့အဲ့ဒါကျနေ့လိုတယောက်ချောင်းနဲ့အစိမ့်အစူဒါမှမဟုတ်ဒါလေးတွေကိုပြောရအောင်ဒါဝင်တွေရဲ့တက်တက်ကိုဖက်ပေးမှာဖြစ်ပါတယ်အဲ့လိုကြီးနဲ့ဇေဝရီတွေအောင်နဲ့ဒီမောင်မောင်ဒီတာအစိမ့်ညာပြီးတော့ဒါရောက်ပြီးတော့ဆိုင်ဆွက်ဖို့ပဲစီစဉ်ထားရဖြစ်ပါတယ်ဒါလည်းဒီနေ့လည်းညာမှာဖြစ်ပါတယ်ဒီရက်ရက်ကြီးရက်ကြီးဖြစ်ပါတယ်ဒီအရမ်းပါတယ်ဒါတော့လူအပ်ရင်ဒီကကတုံးပြီးထားပြီးတော့ဒီလူအပ်တဲ့ဒီကိုလည်းဖတ်ပြီးတော့ဖတ်မှုကိုဆောင်ရည်ဖြစ်တယ်
အခုလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပေမဲ့လို့ပြန်လာရမယ့်စည်ရင်းဝင်ဒုက္ခသည်တွေအနေနဲ့မြန်မာအစိုးရဘက်ကထုတ်ပြန်ချက်တွေရှင်းရှင်းလင်းလင်းမသိတာကြောင့်ပြန်လာရဖို့အခက်တွေ့နေတယ်လို့လည်းဆိုကြပါတယ်။ဒီအပြင်မြန်မာနိုင်ငံဘက်ကခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးစတာတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒီအစီအစဉ်ကိုချက်ချင်းဆိုင်ငံ့ပေးဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြတာရှိပါတယ်။ဒီပေါ်မြန်မာအစိုးရဘက်ကတော့ငြင်းဆန်လိုက်ပြီးပြန်လာမဲ့သူတွေကိုတိကျတဲ့သတင်းအချက်လက်တွေပေးပို့ထားသလိုရှင်းလင်းတင်ပြမှုအစဉ်အဆက်ကိုလည်းလုပ်ခဲ့ပြီးဖြစ်တယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ရှင်းလင်းခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကအခုလိုပြောပြပါတယ်။
ကျွန်တော်တို့အဓိကစီးပွားအုပ်စုတွေကကိုယ်စားလှယ်နဲ့ကျွန်တော်တို့တွေ့ကြရပါတယ်။ဒါ့အပြင်ကျွန်တော်တို့ဒီခုနဒီကြားသံတန်းပေါ်ကျွန်တော်တို့ပညာရေးကျမ်းမာရေးနဲ့အချက်လက်ပြအားလို့ကျွန်တော်တို့ကနိုင်ငံတင်ပါပြီးတော့စီးစင်းကျွန်တော်ရှင်းပြပေးပါမယ်။အဓိကကျွန်တော်တို့ပြည်နေတဲ့အဓိကသူတို့ဘာသာစကားနဲ့ပြီးထားတဲ့ဆက်စပ်ပါ။ဒါတော့ကျွန်တော်တို့
တဖက်ကပြန်လဲဝင်ရောက်လာမဲ့သူတွေချာမှာအခုလိုစိုးရိမ်မှုတွေရှိနေသလိုဌာနေတိုင်းရင်းသားတွေချာမှာလည်းစိုးရိမ်မှုတွေကရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဘလို့ဖြေရှင်းဖြေရှားသွားမလဲဆိုတဲ့အပေါ်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့ ကျွန်တော်တို့ရဲ့ဆွေရရဲ့ကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့မိဟာရီအားလုံးပေါင်းပြီးဆွေချက်ကိုရှင်းပြတယ်ကျွန်တော်ဒီနေ့ဆွေရပြောင်းဆွေရတော်တော်ကျွန်တော်တို့ရဲ့ဆွေရရဲ့ကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့မိဟာရီအားလုံးပေါင်းဆောင်ရပြီးတော့ကျွန်တော်ဆွေချက်ကိုရှင်းလူသားတာတာဖြစ်ရေးရှင်းဆောင်ရရတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေကိုနိုင်ငံသားစီစစ်မှုတပ်တွေကကပြအန်ဗီစီကပ်တွေထုတ်ပေးမှာဖြစ်ပြီးဒုက္ခသည်တွေဟာ1982နှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်မှာဖြစ်ပါတယ်။ဒီလူတွေကိုမောင်နှံဒေတာမှာလွတ်လပ်စွာတောင်းလာခွင့်ပေးမယ်လို့လည်းအစိုးရကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစီစစ်ဖို့လူရည်နှ
တစ်ခုဖြစ်တဲ့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပါရမယ်။အန်ဒီရဲ့ကင်းကင်းနဲ့အာဂါသခီးစဉ်တွေသွားလာနိုင်အောင်တီထွင်ကြံစည်သူတွေကို NASA က Silver Snoopy Award ချီးမြှင့်တာမှာ2018အတွက်ဂလန်သုတေသနဌာနကမြန်မာသိပ္ပံပညာရှင်တူဖြစ်တဲ့ဒေါက်တာပဒေသာတင်ကိုပေးအပ်ခဲ့ပါတယ်။စုမီယူကင်ရက်ပိုင်းအတွင်းဝါရှင်တန် DC ကိုရောက်လာခိုက်မှာဒေါက်တာပဒေသာတင်ကို VOA ရုံးချုပ်မှာဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားနားဆင်နိုင်ပါပြီ
။ဒီနေ့တည်းအခုနိုဝင်ဘာလထဲမှာစုယူမယ်လို့သိရပါတယ
်။ Silver Snoopy Award လို့ခေါ်ပါတယ်။အဲ့တော့သူကမှတ်တမ်းတင်ဂုံပြူတဲ့ရင်ဒိုးလေးတစ်ခုရဲ့အဲ့ဒီရင်ဒိုးလေးရဲ့ပုံစံကပါလဲဆိုတဲ့အခါကျတော့ဒီကဘာကျော်နာမည်ရတဲ့လူငယ်တိုင်းတည်တဲ့ဟိုရင်း Charlie Brown ကတ်တွန်းတွေကအဲ့ဒီခွေးရုပ်ကလေးပါအဲ့ဒီခွေးရုပ်ကလေးကိုမှတ်တမ်းတင်ပြီးတဲ့အခါကျတော့ Silver Snoopy ဆိုတော့ငွေအစ်စ်နဲ့လုပ်ထားတဲ့ဒီ necktie တို့ရင်ပတ်အင်ကြီးတွေမှာတတ်တဲ့ဒစိတ်ကလေးရဲ့ပြီးတဲ့အခါကျတော့အဲ့ဒီဒီအာကာသယဉ်မှုတွေကိုယ်တိုင်လက်မှတ်ထိုးပြီးတော့ကျေးဇူးတင်ကြောင်းဂုံပြူကြောင်းဆိုတဲ့စာရွက်စာတမ်းလေးနှစ်ခုနဲ့အဲ့ဒီဟာကိုပေးတဲ့ဂုံပြူမှတ်တမ်းလောပ
ါဆရာဥပဒေသားတင်ပေါ့နော်အခုလိုဒီစုအတွက်ကိုတသက်တမှာတစ်ခါလေးရရလို့ပြောပါတယ်ဆရာဘာကြောင့်လို့တသက်မှာတစ်ခါလေးပေးတယ်အဲ့ဒါမျိုးလေးပြောပြပေးပ
ါ NASA မှာပေါ့နော်ကျွန်တော်လုပ်ခဲ့တဲ့အချိန်ပိုင်းအတွင်းမှာဒီလိုပဲဟိုထမ်းပင်တဲ့လက်မှတ်တွေကတော့ပေးနေကြပဲပေါ့နော်ဒါပေမဲ့ဒီဟိုဂုံပြူလာကြတဲ့အခါကျတော့ तू ကဟိုသူထူးခြားမှုတစ်ခုရှိတယ်ပေါ့နော်။ဘာဆိုတော့လုပ်ငန်းခွင်တသက်တာမှာတစ်ကြိမ်ပဲရတယ်။ဒါပြတော့လုပ်တဲ့ပုံမှုမတည်ပါဘူး။ဒီ1968ခုနှစ်လောက်ခရဲကဒီ68ခရဲကဒီအာကာသစူဇန်လေးလာရဲ့မှာလူလိုက်ပါတဲ့အားတွေပါလာပါတယ်။အမေရိကန်နိုင်ငံရဲ့အာကာသအစီအစဉ်ထဲမှာဆိုလို့ရှိရင် Mercury ပေါ့နော်။ Mercury ဆိုတဲ့ဒုံးယင်မှာပထမဦးဆုံးလိုက်ပါတဲ့လူကအာကာသယဉ်မှုက Alan Shepard လို့ခေါ်ပါတယ်။ပါသွားတဲ့အာကာသယဉ်မှုတွေအတွက်ကအများကြီးပါခေါ်လဲဆိုတော့အသက်ဆွန့်ပြီးတော့သွားရတာပါ။အာကာသကြီးဟိုဒုံးမြန်ကြီးတစ်ခုစောက်တာရဲ့အာကာသယဉ်ထဲမှာပါတဲ့အစိတ်အပိုင်းတွေအဲ့ဒါတွေအကုန်လုံးကိုဒီမပျက်စီးအောင်မပောက်ကွဲအောင်ဒါတွေကိုလှုပ်ဖို့အတွက်က engineer တွေရောသိပ္ပံပညာရှင်တွေရောဒုံးမြန်စောက်တဲ့လူတွေရောဒါအပြင်ဒုံးမြန်ကိုပစ်တင်တဲ့လူတွေကအစပေါ့နော်ဒီ operation ကအစသူတို့တွေရဲ့လက်ထက်မှာအများကြီးမူတည်ပါတယ်အဲ့တော့ဒီလူတွေကမိမိကိုပေးထားတဲ့တာဝန်ရဲ့ beyond your assigned schedule ပေါ့နော်ကိုပေးထားတဲ့တာဝန်တွေပို့ပြီးတော့ကိုဒီဟာပေါ့နော်အသက်ကိုစွန့်ပြီးတော့မှဒီသူတေသနာလုပ်ရတဲ့လူတွေပါသွားတဲ့အတွက်သူတို့အသက်မဆုံးပါအောင်ဆိုတဲ့ဟာကိုအဓိကထားပါတယ်အဲ့ဒါတိတ်အရေးကြီးပါတယ်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတဲ့အခါကျတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့အမျိုးသားအဲဒီလေကြောင်းနဲ့အာကာသသုတေသနဌာနနေပြီးတော့ဒီဌာနပေါင်း9ခုရှိပါတယ်စင်တာ9ခုရှိတယ်အဲ့9ခုထဲမှာကျွန်တော်လောက်တာတော့ Glenn Research Center မှာအဲ့တော့စင်တာတစ်ခုတစ်ခုကိုတစ်နှစ်ကို3-4ရောက်လောက်ပေးပါတယ်အဲ့ဒါကို Space Flight Awareness လို့ခေါ်ပါတယ
်ဆရာအခုဥပဒေသားပြောတဲ့ရဆိုလို့ရှိရင်အမတန်လူလိုက်ပါသွားတဲ့ဒီအာကာသယဉ်တွေယဉ်မှုတွေအန္တရာယ်မရှိအောင်ပေါ့နော်ပြီးတော့ဒီစံတက်
Russian Space Agency ဒီဟိုဟာဒုံမြန်ကိုတုံးပြီးတော့လူလိုက်ပါအဲ့တော့မကြခင်လာအပြည့်ကျသွားတာဒုံမြန်ရဲ့အောက်မှာလောင်စာတွေအပြည့်ထင်ပြီးတဲ့အခါကျဒုံမြန်ကိုပြစ်တင်လိုက်တယ်အဲ့တော့ သူရဲ့အပေါ်မှာပါရှိလဲဆိုလို့ရှိရင်စက်အစိတ်ပိုင်းရှိတယ်ဒီအာကာသလုံးမြအာကာသဟိုရင်အပြေဆိုင်အာကာသစခန်းမှာသူတည်တနာလုံးမဲ့ဆက်တည်လဲထည့်ပေးလိုက်တယ်နောက်အဲ့ဒီအပေါ်ရဲ့တစ်စက်မှာပါလဲဆိုလို့ရှိရင်လူနှစ်ယောက်ပါတဲ့သူတို့အာကာသဟိုပါပေါ့နော်စီးနင်းလိုက်ပါတဲ့ဒီယင်ကလေးပါတယ်အဲ့ယင်ကလေးကအပေါ်ဆုံးပဲအဲ့ဒါရဲ့အပေါ်ဆုံးမှာပါလဲဆိုလို့ရှိရင်လူရှင်ဒုံးမြ de chema, dutia asema, long yame, longza, malong bene, tazo de cupide, malong solution to attack to the kuja to paukweromas, tidally, tidana palace, a pozonga, the safety vehicle bono, a rocket at the leo, the tibi pilchalia, pilchala bide a kajara, two ne, lipare lune yaune, a poa domia lea, the kabami bo piansin.
ကိုနာအကြီးကတော့ပြက်ကြသွားတော့ပေါ့နော်အပြီးတဲ့အခါကျတော့မှအဲ့လိုလုပ်စမ်းတက်နေရောပောက်ကွဲမှုတွေအန်ဒီရရှိတယ်ဒါဆိုတော့ဒါဆိုဒီကအင်ဂျင်နီယာတွေအကုန်လုံးပေါ့နော်စီဇန်ခန့်ခွဲရတဲ့သူတွေအကုန်လုံးပါဒီစုတွေပြီးရဆိုတော့လေဒီဘက်မှာအတွင်းပိုင်းထဲမှာဒီလိုပြန်မတက်ဖ ೇನೆ အဲ့ဒါသူတို့ဒီအိတ်ထဲမှာသူတို့ပောက်ကွဲပြီးတဲ့အခါကျလို့ရှိရင်ပြတ်သွားဘူးပါတယ်ဒါကခုကဘာပေါ်မှာစမ်းတက်နေတဲ့အချိန်မှာဖြစ်တာထောင်ကူ66ခုနှစ်မှာအဲ့ဒီအာဂတယင်၃ဥပပြီးတော့သူတို့မပြန်ခင်မှာဒီအာဂတယင်ကိုသူတို့ဒီပေါ့နော်လူလိုက်ပါမယ်လူ၃ဥပါမယ်အာဂတယင်မှု၃ဥကိုထည့်ပြီးတဲ့အခါကျတော့သူတို့မြေပြင်မှာစမ်းတာစမ်းတဲ့အချိန်မှာပဲပါလဲဆိုတဲ့အခါကျဒီလူလိုက်ပါတဲ
ตาวเลตอกตีเลตีเวปอกกวยพี่เนาะเนี่ยต้องอย่างสลุงตีตัวบาเลยโอเคถ้าท่องกูอ่ะเนี่ย66คู่เนี่ยมาเนาะนาวลมยาอากาศายน่ะเข้าเป็ดผู้เลยตะคู่อ่ะบาเลยสุดเลยอากาศจ้ะรออ๋อท่องกูอ่ะ88คู่เนี่ยมาเอ้อล่ะ ตัวบาเลยสออากาตายินน่ะเข้าเป็ดผู้เลยตะคู่อ่ะบาเลยสุดเลยอาการจ้ะรออ๋อท่องกูอ่ะ88คู่เนี่ยมาเอ้อล่ะ challenge อากาตายิน challenge อากาตายินว่าอากาตายินหมู่คนน่ะอุปาบาเลยเนาะตัวบาเลยสออากาตายินโหมองเห็นเนี่ยหลูเป็ดเท็งเนี่ยหลูอะเพียงอากาตาตุติตนะลงแม่หลูนอกต้องอย่างเลยปาบาดีเลยเอออารมณ์มอง9อย่างขึ้นมาเออคนนี้เอาสลงอ่ะที่เต็ดปีว่าป่ะเนาะสง้าสกั่นสกั่นในเซลเอาอตวินมาเว้ดุ้มเนี่ยปอกถั่วตัวปอกถั่วตัวตะชาจังหมูต
ตัวทุจริตในลู่ดิจูซาเกเรลู่ดิตรวจกูสุบรตุรุกูไรลาปีรอเลนเฮาเซปีเลนมาเปบาเรเมียนมาเนี่ยอะคูมาโตเตอองลงเนเรနိုင်ငံမှာဆိုတော့ဒီအာကာသအထိပေါ့နော်တွားပြီးလူရောက်ဖို့တို့ဒီလိုတုတေသနစံတက်တာတွေပါတယ်မြန်မာနိုင်ငံအနေနဲ့ဘယ်အချိန်လောက်မှမှာလန်လန်မှီလာနိုင်မလဲအဲ့လိုမျိုးလန်လန်မှီလာနိုင်အောင်ပေါ့နော်မြန်မာနိုင်ငံဘာတွေလုပ်ဖို့လိုလဲနည်းနည်းအကြံပေးပါ
အဓိကပါလဲဆိုလို့ရှိလို့ရှိရင်ပညာရေးကန္တာကိုအားပေးဖို့တိတ်အရေးကြီးပါတယ်အဲ့တော့တိုးတက်တဲ့နိုင်ငံတွေအကုန်လုံးမှာရှိတဲ့သိပ္ပံပညာရှင်တွေရောဒီဟိုပါပေါ့နော်လူမှုရေးနဲ့လေ့လာတဲ့သူတေသနပညာရှင်တွေရောကျွန်တော်နဲ့အများအားကြုံတဲ့အခါကြလို့ရှိရင်မေးပါတယ်မေးလို့ရှိလို့ရှိရင်တို့ကမင်းတို့တိုင်းပြည်တော်တော်ကိုချမ်းသာတယ်ဘာကြောင့်ချမ်းသာလဲအဓိကပါလဲမေးလို့ရှိရင်တို့ကတစ်ခုပဲပြော bare. Tutti tana lo fu utrecaro, Nangani ne miai conja pia bare. Rodillo tutti tana mugu, di tecato seba, tutti tana sema. Lonely de tutti tanari anni biro ma, di o agata tutti tana, quetuaraba. Diga no lonely de tutti tana, so yuba beda, dadu beda, and a patte de tutti nari, miazum babe. General Pama Pia Muigerabe, Ero, O Pama, Tayenda, a sepe, Ero, Dilo Dutti, the Nam Yugo, that John Nine, a Saint Tigo, Juza, like Silo Shin, da, Alo Aumi Mava, Pinine Bare, Pinine, a Miai Shibare.
Okay, Sir Agupana, the Agada, take Pantinarema, or a query bona, the take Pantinarena's hand a query.
เบเอาเบตัวมิวญมานักงานมาอธิกถาบิอุษาไปแล้วตื่นบ่โลหลูเลยลุ่ขึ้นมาอือมาอยู่ปะไปซะเอ่อถ้ารู้ไปซะถ้าเนี่ยก็หลูแล้วปะเนาะครับตะชาปะเนาะตะชาตะเนี่ย 4 ดิเมเปียวมั้ยเนาะไอ้อาการจ้ะไอ้อาการสายปิวเอตุเตตนะอายิปาลาบาบิเออปมาเปียสายปิวเออฉีกันเนี่ยหาဆိုလို့ရှိရင်စိုက်ပျိုးရေးတုတေသနလို့နေရာမျိုးမှာလဲအများကြီးတုတေသနလို့လို့ရပါတယ်အဲ့ဒီကနေခွဲထွက်သွားပြီးတော့မှဒီဟိုပါပေါ့เนาะဒီဟိုစပေ့စ်အဂရီကัลချာလို့ခေါ်ပါတယ်ပြီးတဲ့အခါကျတော့ဒီ
ဒီစိုက်ပျိုးရေးပဲဖြစ်ဖြစ်ဇီဝပေတာပဲဖြစ်ဖြစ်တတ္တာပေတာပဲဖြစ်ဖြစ်ဒါတွေကိုကိုဝါသနာပါရာကိုကျွမ်းကျင်တဲ့နေရာမှာပေါ့เนาะဒီတဲ့ပို့ပြီးတော့နားလဲအောင်ပြီးတော့ပို့အစင်းမြင့်တက်ကြွနားလဲအောင်ကြိုးစားလို့ရှိလို့ရှိရင်ဒါတွေကပါလာမှာပါဆရာမြန်မာနိုင်ငံနားထောင်နေတဲ့ပရိသတ်ပေါ့เนาะပရိသတ်ဒီလိုမျိုးအာဂါတနဲ့ပတ်သက်ပြီးတော့ပေါ့เนาะဥပရိသတ်တင်နေတဲ့
chain for no majami chain to ma who general time pia ni pide a kajaro nying chanswa no kabai it when nying chanswa atong pu nine met to the na low men low nine met aga tare ma to the na low nine long and mugo or ao mien ao pipola ao go time pio goza pu de lude a miaji popola ao choza de chimare ပြည်နိုင်သွားလဲရှိပါတယ်ဟိုဗမာပြည်မှာလုံနိုင်တဲ့ဟိုလူတွေအများကြီးရှိပါတယ်အဲ့တော့သူတို့အနေနဲ့ဟိုចောင်းသူចောင်းသားတွေကိုပညာရှင်တွေကိုအကုန်လုံးအများကြီးမွေးထုတ်ပြီးပါမွေးထုတ်ပြီးတဲ့အခါကျတော့စူးစမ်းပြီးတော့ဒီဘက်ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူတည်တနာလုံနိုင်ပါလို့လုံနိုင်ကြပါစေလို့လည်းမျှော်လင့်ပါတယ်
မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါပါ။ဒီအေးမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ ラインドミーター196でまばなせないで。DC線をもね7時間に9時へ移転してんれ投輪でいりばれ。夜寝間の朝番6時間に9時へ T シーズンをラインド19、19ね25みたいにま投輪でいりばれ。夜番9時間に10時へ T シーズンをラインド19、23、32ね、スネディニングにまラインドミーター196でがば参与なせないばれ。
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 11953လိုင်းနူမီတာ32 kHz 11803လိုင်းနူမီတာ51 kHz 9335နဲ့လိုင်းလံမီတာ190တို့ကဆက်ပြီးထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ပြည်တွင်းသတင်းသောသက်ချက်နဲ့အတူမြန်မာပြည်မှပေးစာများကဘာတလွားထူးခြားဆန်ရသတင်းများကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသတင်းသောသက်ချက်ပဲဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကြားပြတ်ရွေးကောက်ပွဲတိုင်းပြည်အတွက်အရေးကြီးသလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပါတယ် VOA မှအင်ဂျင်နီယာကကိုကြီးတင်ဆက်ထားတာပ
ါဒီကနေ့နိုဝင်ဘာ3ရက်နေ့ကဂျားဖြတ်ရွေးကောက်ပွဲတစ်ခုကျင်းပပြီးခဲ့ပါတယ်တနင်္ဂနွေလုံးမှာမဲဆန္ဒနဲ့စုစုပေါင်း1100ကျော်ရှိတာမို့အခုကျင်းပတဲ့မဲဆန္ဒနဲ့73ခုအတွက်ရွေးကောက်ပွဲဟာအရေးမပါဘူးလို့ထင်စရာရှိပါတယ်73နေရာပဲလို့ဆိုပေမဲ့လည်း2015ရွေးကောက်ပွဲကျင်းပပြီးတာ3နှစ်နောက်တစ်ကြိမ်2020ရွေးကောက်ပွဲကျင်းပဖို့အချိန်2နှစ်ပဲလိုတော့တဲ့အချိန်ကျင်းပတာဖြစ်လို့မဲဆန္ဒရှင်တိုင်းသားပြည်သူများရဲ့ဆန္ဒသဘောထားနဲ့နိုင်ငံရေးပါတီတွေရဲ့စီယုံရေးအရေးချင်းကိုအထိုက်လျောက်သိနိုင်တဲ့အနေအထားဖြစ်လို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောလို့ရနိုင်တဲ့ရွေးကောက်ပွဲအဖေးစားလေးပါရွေးကောက်ပွဲမှာဘလို့ရလဒ်တွေထွက်လာသလဲရွေးကောက်ပွဲရလဒ်တွေကနေဘာတွေကောက်ချက်ချနိုင်မလဲ2020ရွေးကောက်ပွဲမှာရောဘာတွေဖြစ်လာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အခုကျင်းပတဲ့ဂျားပြတ်ရွေးကောက်ပွဲ73နေရာမှာပြည်သူလွှတ်တော်အတွက်4နေရာအမျိုးသားလွှတ်တော်အတွက်1နေရာတိုင်းနဲ့ပြည်နယ်လွှတ်တော်အတွက်9နေရာတိုင်းနဲ့ပြည်နယ်အဆင့်တိုင်းရင်းသားဝင်ကြီး1နေရာပါဝင်ပါတယ်အဲ့ဒီ73နေရာထဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာတိခိုင်ဖြိုးက3နေရာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီဒေါက်တာအေးမောင်ရဲ့သားဥတည်မဝင်းတို့ကတနီယာစီအနိုင်ရကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ရင်ဥဆောင်ကျင်းပပြီးတဲ့တီထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်နိုင်သမျှဗလိုက်မှုကင်ကင်အမှားယွင်းနေနေနဲ့အောင်မြင်အောင်ဆောင်ရွက်ပေးနိုင်တာတွေ့ရပါတယ်ဒါဟာမဲဆန္ဒနဲ့နည်းနည်းပဲရှိလို့ပိုင်ပိုင်နိုင်နိုင်ကင်တွဲနိုင်တာဖြစ်တယ်လို့တကယ်ကိုလည်းရွေးကောက်ပွဲအောင်မြင်အောင်စူးစမ်းအားထုတ်ခဲ့တာကိုတွေ့မြင်နိုင်ပါတယ်ဒုတိယတစ်ခုကတော့ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေရဲ့အပိုင်းပါမဲဆန္ဒနဲ့ထောင်ကျော်တဲ့တကယ့်ရွေးကောက်ပွဲကြီးလိုချင်းချင်းတဲတဲမိကုံရန်ကုံပြိုင်ဆိုင်ကြတာမျိုးမဟုတ်ပေမဲ့ထိုက်တဲ့စူးစမ်းအားထုတ်မှုမျိုးနဲ့ဝင်ရောက်ရှင်ပြိုင်တာတွေ့ရပါတယ်။2015ခုနှစ်တုန်းကအခုကျင်းပတဲ့73နေရာမှာလုံးဝအနိုင်မရခဲ့တဲ့ပြည်ခိုင်ကျိုးပါတီကိုယ်တိုင်တက်တက်ကြွကြွမဲဆွေဝင်ရောက်ရှင်ပြိုင်တာတွေ့ရတယ်လို့ရှုံးမယ်မှန်းသိပေမဲ့မြင်းကြံမျိုးနဲ့မှအင်အားရှိသလောက်စူးစမ်းမဲဆွေစီရင်ခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီလူမျိုးကိုလည်းအတိအမှန်ပြကြရပါလိမ့်မယ်။ဒါဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတဲ့နိုင်ငံတစ်နိုင်ငံအတွက်ဒီမိုကရေစီအလေးချင်းရအောင်ပြုမူကြတာမို့အစဉ်လာကောင်းလို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းပြည်သူတွေမဲလာပြီးတဲ့ပြည်မြအရေးအတွက်ကတော့2015ရွေးကောက်ပွဲကာလရုံးကထက်အများကြီးလျော့နေတာကိုတော့သတိပြုမိနိုင်ပါတယ်။ဒါကလည်းအကြောင်းရှိပါတယ်။လက်ရှိကြားဖြတ်ရွေးကောက်ပွဲဟာမဲဆန္ဒနဲ့နည်းနည်းလေးလှုပ်တာမို့ဘယ်လိုပဲမဲပေပေတိုင်းပြည်အတွက်အပြောင်းအလဲဖြစ်မှာမဟုတ်ဘူးလို့ယူဆကြတာကြောင့်လည်းဖြစ်နိုင်ပါတယ
်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရအမတ်ဆိုတာဟာလွှတ်တော်ထဲမှာဥပဒေပြည်ရေးလောက်ကိုပဲလှုပ်တာမို့ကိုယ်စိတ်ချက်အမတ်တယောက်ယောက်ကိုမဲပေးလိုက်သည့်တိုင်အဲ့ဒီလူရွေးကောက်တင်မြောက်ခံရရသည့်တိုင်လွှတ်တော်ထဲသွားပြီးဥပဒေပြည်ရေးပဲလုံးမှာမို့တကယ်လက်တွေ့ကိုမျိုးကိုရကိုရွာကိုဘာမှသိပြီးအကျိုးပြုနိုင်မယ်မဟုတ်ဘူးဆိုပြီးယုံကြည်လို့လည်းဖြစ်နိုင်ပါတယ်တကယ်လို့အမတ်တရားလွှတ်တော်ထဲသွားပြီးသမရရွေးချယ်ယုံမဲပေးယုံဥပဒေပြည်ယုံတသက်မကပဲကိုမဲဆန္ဒနေမိတဲ့ပြည်သူတွေရဲ့လူလားချက်တွေကိုအမြဲတမ်းကူညီဆောင်ရွက်ပေးနေမယ်ဆိုရင်အမတ်တူးချင်းပေါ်ပို့ပြီးယုံကြည်ကိုးစားစေဖြစ်ပေါ်စေပြီးရွေးကောက်ပွဲတိုင်းမှာတက်တက်ကြွကြွမဲပေးလာကြမှာဖြစ်ပါတယ
်အခုရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေနဲ့ပြည်သူတွေဝေလဲဝေဖန်စိုးရိမ်မှုလည်းဖြစ်ပေါ်နေတာကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ပါပြည်သူလူထုကြီးဟာစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်အောက်မှာမနေချင်တော့လို့2015ခုနှစ်ရွေးကောက်ပွဲတုန်းကဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်တက်ပေးခဲ့လို့ NLD ပါတီအပြတ်အသတ်အနိုင်ရခဲ့တာပါ ခု ရွေး ကောက် ပွဲ လုပ် တဲ့ 73 နေရာ မှာ 2015 ခု နှစ် တုန်းက NLD ပါတီ ဟာ 17 နေရာ အနိုင် ရ ခဲ့ ပါတယ် အခု ဂျားပြက် ရွေး ကောက် ပွဲ မှာ တော့ 9 နေရာ ပဲ နိုင် တာ မို့ အရင် နိုင် ထား ပြီး သား 4 နေရာ တောင် ဆုံးရှုံး သွား တာ တွေ့ ရ ပါတယ် မဲဆန္ဒ နဲ့ နည်း နည်း လေး မှု ရာခိုင် နှုန်း နဲ့ တွက် ချက် ပြ တာ မ တင့် တော် ပေမဲ့ ဆုံးရှုံး မှု ကြီး မား တယ် ဆို တာ ကို တော့ NLD ထိပ် ပိုင်း ခေါင်း ဆောင် တွေ လည်း ဝန်ခံ ကြ ပါတယ် ဒီ အခြေအနေ အတိုင်း သာ သွား မယ် ဆို ရင် NLD ဟာ နောက် နှစ် နှစ် ကြာ ရင် ကျင်း ပ မယ် 2020 ပြည့် ရွေး ကောက် ပွဲ မှာ 2015 တုန်း က လို အပြက် အသက် အနိုင် ရ ပါ မလား ဆို ပြီး စိုးရိမ် နေ တာ ပါ အဲ့ဒီ အချိန်က NLD ဟာ တီထောင်စု အဆင့် လွှတ် တော် နှစ် ရက် အတွက် မဲဆန္ဒ နဲ့ 492 နေရာ မှာ နေရာပေါင်း 390 ရာခိုင်နှုန်း အပြင် 89 ရာခိုင်နှုန်း ကျော် နိုင်ပြီး လွှတ်တော်တွေ ရောက် သွားတာပါ လွှတ်တော်တွေ ရောက် သွားတော့ တက်မတော်သား အမှတ် 25 ရာခိုင်နှုန်း ရှိ နေ နှင်ပြီး သားတော် NLD အမှတ် 60 ရာခိုင်နှုန်း ဆွန်းဆွန်း ရှိ သေးတာ မို့ ကိုယ့်တပါတီ တဲ့ သဘော နဲ့ တမရ ရွေး နိုင် အစိုးရ ဖွင့် နိုင် ခဲ့တာပါ နှစ်ပေါင်း 90 ကျော် အာဏာ ချုပ်ကန် ထားတဲ့ စစ်ဗိုလ်ချုပ်တွေ စစ်ဗိုလ်ချုပ် ဟောင်းတွေ လက်ထဲ ကနေ သမိုင်းဝင် အာဏာ လွှဲပြောင်း ရယူ နိုင် ခဲ့တာပါ အခြား တစ်ဖက် မှာ တော့ ပြည်ခိုင်ဖြူး ပါတီ ဟာ လက်ရှိ 73 နေရာ မှာ 2015 ခု နှစ် တုန်းက တနေရာ မှာ အနိုင် မရ ပဲ ရှိ နေရာ ကနေ အခု 3 နေရာ အနိုင် ရ လာ ပါတယ် 2015 တုန်းက ပြည်ခိုင်ဖြူး ပါတီ ဟာ ပါတီ တွင်း ကြီး မားတဲ့ အကွဲ အပြေး ပြည်သူတွေ ရဲ့ အပြောင်း အလဲ လူလား မှု စတာ တွေ ကြောင့် တီထောင်စု အဆင့် လွှတ် တော် မှာ 8.300 ခိုင်နှုန်း ပဲ ရ ပြီး အရှုံး ကြီး ရှုံး ခဲ့ ရ တာ ပါ တကယ် လို့ များ 2020 ပြည့် ရောက် တဲ့ အထိ NLD ဟာ 2015 တုန်းကလောက် လူကြိုက် မများ တော့ ဘူး ဆို ရင် အကွဲ အပြေး မရှိ ပြင်ဆင် မှု ရှိ နေ ညင် ပြီး ဖြစ် တဲ့ ပြည်ခိုင်ဖြူး ပါတီ ဟာ 2015 ခု နှစ် တုန်းက ထက် အမှတ် နေရာ ပိုပြီး များနိုင် ချေ ရှိ ပြီး နောက် တစ်ချိန် NLD အစိုးရ ဖြစ် လာ မယ် အရေး ချင်းချောက် ကောင်း ချင်းချောက် လာ နိုင် ပါတယ် အဲ့ဒီ လို့ သာ ဖြစ် ခဲ့ ရင် အရေး ခင်ဟောင်း ကို ပြန် သွား ခြင်း ပဲ လို့ စိုးရိမ် သူ တွေ က စိုးရိမ် နေ ကြ ပါတယ်
ဒါတွေ နဲ့ ပတ်သက် ရင် အဓိက ပြဿနာ က တော့ 2008 ဖွဲ့စည်း ဖို့ အရ လွှတ်တော် တွေ က တက်မတော် သား အမှတ် 25 ရာခိုင်နှုန်း ဟာ တမရ ရွေး ချယ် ပွဲ မှာ မဲ ပေး ခွင့် ရ နေ ခြင်း ပါ ဒါကြောင့် NLD ဟာ ဖွဲ့စည်း ဖို့ ပြင်ရေး ကြိုးစားတာ တိုင်းပြည် တည်ဆောက် ရေး အောင်မြင် အောင် လုပ် ပြ ပြီး ပြည်သူတွေ ရဲ့ ထောက်ခံမှု ရ အောင် လုပ် တာ တိုင်းသားတွေနဲ့ မဟာမိတ်ဖွဲ့တာ စတာတွေ အများကြီး လုပ်ဖို့ လိုနေပါတယ် ဒါ့အပြင် ဒီမိုကရေစီ ဖက်ဒရယ် ပြည်ထောင်စု ကို သွားပါမယ်လို့ ကတိကဝတ် ပြုထားကြတဲ့ တမတော်နဲ့ ပြည်ခံမျိုး ပါတီ ဘက်က လည်း ဖွဲ့စည်း ပုံ တွေက ဒီမိုကရေစီ မကျတဲ့ အခွင့်အရေးတွေ ကို မမျှော်မှန်းပဲ ဖွဲ့စည်း ပုံ ပြင်ရေးကို အားပေးပြီး ရွေးကောက် ပွဲ တွေ မှာ ရိုးရိုးသားသား မြတ်မြတ်တက်တက် ရင်ဆိုင် ရှင်ပြိုင် သင့်ပါ ကြောင်း ပြပြလိုက်ရ ပါတယ်
ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုနားဆင်ကြရပြီးခုတစ်ခါတော့မအေးတန်နာကျော်အစီအစဉ်တင်ဆက်မဲ့မြန်မာပြည်မှဘေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မေတ္တာပေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့အရင် VOA ရဲ့ Facebook စာမျက်နှာပေါ်မှာသောရရှင်တွေလာပြီးတော့မှတ်ချက်ရေးကြတဲ့စာတို့လေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာကိုလာပြီးတော့ အကဲပြတ်ပေးကြတဲ့သောရရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးခြင်းပါတယ်။ပွင့်လင်းအောင်မြေကုန်းဆိုတဲ့ Facebook account အောက်တိုဘာလတော့လာရေးသွားတာပါ။သတင်းထူးသတင်းမှန်တွေသိရတဲ့အတွက်ကျေးဇူးပါတဲ့။ခတ်တူတူပဲရေးသွားပါတယ်။ဟုတ်ကဲ့ပါ VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ဇင်တော်ဆိုတဲ့သောရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများ short ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခင်မိစွာ နေထိုင်နိုင်ဖို့ ကိုကြီးရိုင်းပင်းမှုတွေပြုလုပ်ပြီးတော့အတိတ်ပညာအတတ်ပညာမျှဝေတဲ့တရားတော်မြတ်များနားထောင်ကိုရုခကိုငင်းငင်းစွာနေထိုင်ကြစီလိုပါတယ်ခင်ဗျာတက်ရှိတရားဝါးတွေအားလုံးငင်းငင်းကြပါစေဆိုပြီးတော့တရားသဘောနဲ့အရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့ဒါရအေးကျန်းစွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ် VOA ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOA Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOA ကိုအမှတ်ပေးသွားတာပါ။တိန်တန်ဦးဆိုတဲ့သောရရှင်က 88 အရေးခင်ပြီးခဲ့တဲ့ကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါ။အားပေးလျက်ပါ VOA ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ။ VOA လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာတီသူတွေတီးပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ရေးလာတာကတော့ Mandan Pon Sure Dorasima. ချင်းနိုင်မဲ့ဖြစ်ပါလိမ့်မယ်เนาะကျွန်မအတန်းထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမှာကိုကျွန်မမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ။ဗီဒီယိုကိုမြင်တဲ့နားထောင်နေတဲ့ပရိသတ်တယောက်ဟာကျွန်တော်ဖြစ်ပါတယ်။ကျွန်တော်ကဗီဒီယိုဘီဘီစီကို iPhone Postcard နဲ့နားဆင်ပါတယ်။ဗီဒီယိုကိုSubscribe လုပ်ထားတဲ့အတွက်လည်းအချိန်မီတဲ့နေ့အလိုလျောက်ဒေါင်းလုဒ်လုပ်ထားပေးလို့အလို့အားတဲ့အချိန်မှာနားဆင်နိုင်တာဗီဒီယိုကိုအမြဲတမ်းအားပေးနေပါတယ်နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနည်းပညာတွေပေါ်လာလို့ဟိုးရင်တော့ငါတုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့ online ကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတရားရှိခဲ့ရင် ချက်ချင်းစာလန်းရေးပြီးတော့အကြောင်းကြားပေးပါဦးလို့မှာကျင်ပါတယ်နော်ဒီလိုတော့ငါကျမတို့ စာရေးလာရင်မက်ဆေ့ချာမှာလဲအိမ်မာဒီဖိတ်စာလေးကိုတက်ပုံရိုက်ပြီးပို့ပေးလို့ရပါတယ်ဒါမှမဟုတ်လဲစာနဲ့ပဲရိုက်ပြီးပို့ပေးတာပဲဖြစ်ဖြစ်အဆင်ပြေတာလုပ်လို့ရပါတယ်ရှင်ကျမတို့စီအီးမေးလ်ပို့မယ်ဆိုရင်တော့ ဒါနဲ့ဗီဒီယိုကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သွားရှင်နေတုံ့ပြန်ရေးလာကြတာတွေမေးလာကြတာတွေကိုအခုဆက်ပြီးတော့ပြောပြချင်ပါတယ်ရှင်။ဥယျာဉ်ညွှန်ဆိုတဲ့သွားရှင်ကတော့မျက်မှောက်နိုင်ငံရေးလောကဆိုင်ရာအေဂျင့်အသုံးနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူကကီးဝေါ့နေရာမှာကီးဝေါ့အင်္ဂလိပ်စာတဲ့အဓိကသင်ကြားပေးတဲ့စကားလုံးတွေပေါ့နော်သူပြောချ ကျေးဇူးတင်ပါတယ်အန်တီဒေါ်လာလာတန်းကိုဒီဦးဟန်ညွန်ပြောတဲ့အကြောင်းလေးပြောပြပေးလိုက်ပါမယ်နော်နောက်ထပ်သောရဆင်တက်ကတော့နံပါတ်ရေးမလာပါဘူးသူကအော်တိုဘာလာနှောင်းမိုင်းမှာထုတ်လွှင့်ပေးသွားတဲ့ဦးအောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်တစ်ခုဖြစ်တဲ့လိုအပ်နေတဲ့ NLD ANB တင်းမြေရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာပါရခိုင်ပါတီအနေနဲ့ကော်ဖီအာနန်ကော်မရှင်ကိုအစိုးရတွေကတွေ့တင်ပါတယ်ဒါမှဒေသခံရခိုင်တွေရဲ့ခံစားချက်ကိုကဘာ တခုလုံးကတည်သွားမှာပါမိမိရဲ့အခွင့်အရေးကိုမိမိဖာသာပိတ်ထားရလို့သူအနေနဲ့ယူဆမိပါတယ်တဲ့ပြည်တွင်းရေးလို့အော်ပြီးတော့အတင်းငင်းမနေတင်ပါဘူးဒီအရေးခင်ဘလောက်အရေးကြီးတယ်ဆိုတာဉာဏ်ရှိတဲ့သူတိုင်းသိနိုင်ပါတယ်လို့သူကရေးလာပါတယ်ရှင်ဦးအောင်ခင်ရဲ့မြမအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ပြသူရဲ့ထင်မြင်ယူဆချက်ကိုသူရဲ့ရှုထောင့်ကနေပြောလာတာဖြစ်ပါတယ်ကျမတို့အပတ်စဉ်တင်ဆက ဒီအစီအစဉ်တစ်ခုကိုတင်ဆက်ပေးခဲ့ပါတယ်။စေတောတက်တီအတွင်းထဲမှာစိတ်သက်ကြနေတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်အနေနဲ့ဘယ်လိုဂရုပြုမိပြီးတော့ဒီကိစ္စကိုလှည့်လည်မြင်မြင်ဖြေရှင်းဖို့အတွက်ဆိုတာမျိုးဒီတက်ကြွနဲ့သူကိုကိုဝင်းမေးပြီးတော့တင်ပြထားတာဖြစ်ပါတယ်။ဒီမှာတောင်းရရှင်ဦးတန်းတင်ကသူ့ရဲ့ရှူတော်ကနေရေးလာတာမှာတော့ စိတ်ကြရောကများဆုံးဖြစ်တဲ့အကြောင်းတွေအတွက်ခလေးတိုင်းမိဘနဲ့ဆရာသမားတွေကချစ်ခင်ရင်းနှီးမှုနဲ့မဆက်ဆံမနေတဲ့အပေါ်စည်းကနေပြောဆိုမှုတွေကပိုပြီးတော့စိတ်ကြရောကကိုတွန်းအားပေးစေတယ်လို့ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝင်မြလာပါတယ်။ဟုတ်ကဲ့ပါဦးတန်းတင်အခုနားဆင်နေတဲ့တောရရှင်နေကိုစားကျမဂျေဇုတင်ပါတယ်လို့ပြောချင်ပါတယ်ရှင်။တောရရှင်တယောက်မေးလာတဲ့မေးခွ ော့မေးချင်တာကဒီအပတ်စဉ်ကဏ္ဍဆိုတာဘယ်နေရာမှာရှာကျင်လဲဆိုတာကိုကျွန်မမေးချင်ပါတယ်အကြောင်းရင်းကတော့ကျွန်တော်တို့ဒီမှာ VOA မြန်မာပိုင်း web စာမျက်နှာလည်းရှိတယ်လို့မျိုး VOA မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာလည်းရှိပါတယ်အဲ့တော့ဘယ်ဟာကိုတုံးတယ်ပုံမှန်မူတည်ပြီးတော့ကျွန်မရဲ့အဖြေကတော့ကွဲပါလိမ့်မယ် တကယ်လို့ internet website view မြန်မာပိုင်းရဲ့ internet website ပေါ်မှာရှာခြင်းနေဆိုတော့ကျမတို့ရဲ့အဲ bamis.viewnews.com ဆိုတဲ့ကျမတို့ internet စာမျက်နှာကိုတွားလိုက်ပါအဲ့လိုရောက်တဲ့အခါမှာပထမအဦးဆုံးတွေ့တွေ့ချင်းစာမျက်နှာမှာပဲအပတ်စဉ်ကဏ္ဍများဆိုတဲ့နေရာကိုတွေ့ပါလိမ့်မယ်ထိနှောင်းမှာပါအဲ့တော့ထိလိုက်တဲ့အခါမှာ radio လားဒါမှမဟုတ်ရင်လည်း TV လားရွေးချယ်လို့ရပါတယ်အဲ့မှာရေဒီယိုအပတ်စဉ်ကဏ္ဍနဲ့ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍတွားပြီးတော့ရှာလို့ရပါတယ်နော်ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍဆိုတာကတော့ကျမတို့ဒီနေ့စဉ်တင်ဆက်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာရောပြီးတော့စနေတနင်္လာမှာဆိုရင်တော့ကျမတို့ကဒီလိုမျိုးရုပ်မြင်သံကြားအစီအစဉ်တွေယူရဲတန်းစီပြီးတော့လွှင့်တာမလို့အဲ့ကအစီအစဉ်တွေရောကဏ္ဍတစ်ခုချင်းစီပြန်ပြီးတော့ခွဲပြီးတော့တင်ပေးထားပါတယ်ရေဒီယိုအစီအစဉ်တွေဆိုရင်လည်းကျမတို့မနေ့ညနေပိုင်းတွေမှာအပတ်စဉ်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့မှာအစီအစဉ်နာမည်အလိုက်ဥပမာဆိုရင်မြန်မာပြည်ကပေးစာများတိုက်ရိုက်လေလံအစီအစဉ်အဲ့ဒီနေရာချင်းကိုတွားပြီးရွေးချယ်တဲ့အခါမှာဒီအပတ်စဉ်ထုတ်လွှင့်ပေးသွားတဲ့ခန္ဓာတွေကိုတော်တော်ကြကြအထည်ပြန်ပြီးရှာပြီးတော့နားဆင်နိုင်ပါရဲ့ရှင်။ကျမတို့ရဲ့ Facebook စာမျက်နှာမှာတော့အဲ့လိုမျိုးကဏ္ဍတစ်ခုချင်းစီခွဲထားလို့မရပါဘူး။ဒါကြောင့်မို့နေ့အလိုက်ပဲဥမာကြာတာရင်းနေဆိုရင်တော့ကြာတာရေးထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍကိုတွားပြီးတော့နားဆင်လို့ရပါတယ်။ဒါမှမဟုတ်လည်းတနင်္ဂနွေနေ့ဆိုရင်တနင်္ဂနွေနေ့မှာထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍကိုရေဒီယိုအပတ်စဉ်ကဏ္ဍ၊ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍကိုလည်းအဲ့ Facebook မှာအဲ့ရက်မှာတွားပြီးတော့ကြည့်ရှုလို့ရပါတယ်။အဟောင်းကိုပြန်ချမယ်ဆိုရင်တော့အဲ့ထုတ်လွှင့်ပေးတဲ့ရက်စွဲအထိရောက်အောင်လို့ပဲတဖြည်းဖြည်းချင်းနဲ့ပြန်ပြီးတော့အနောက်ဘက်ကိုပြန်လှည့်ပြီးတော့ရှာရမှာဖြစ်ပါရဲ့ရှင်။ကျမဖြည့်ပေးတဲ့အဖြစ်ကပြည့်စုံမှုရှိလိမ့်မယ်လို့ထင်ပါတယ်เนาะ။နားမလည်တာရှိရင်လည်းပြန်ပြောဆောင်ရင်းနိုင်ပါလိမ့်ရှင်။သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းအခုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်เนาะ။ဟန်ကိုဖြိုးဆိုတဲ့သောရရှင်ရေးလာတာပါ။စီပွားရေးလုပ်ငန်းတွေမကောင်း၊အလုပ်ကိုင်းတွေလည်းမကောင်းတော့တော်တော်ဒုက္ခရောက်ကြရပါတယ်တဲ့။သူရင်ဖွင့်လာတာကိုနားဆင်ကြည့်ပါဦး
။မင်္ဂလာပါ။ဒီနှစ်ပိုင်းကာလမှာစီပွားရေးလုပ်ငန်းတွေမကောင်းကြဘူးခင်ဗျာ။အခုလက်တလောအလုတ်လက်မဲ့တွေများနေကြတယ်အလုတ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပြီမဲ့ပေးထားတဲ့လိုအားကားတွေကနေ့တွက်နဲ့တွက်ကြည့်ရင်တွက်ချေမကက်ကြလို့ဘယ်သူမှမလုပ်ချင်ကြဘူးကျွန်တော်ကစာပုံလေးတိုက်မှအလုပ်လုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံလေးတိုက်တွေဆိုရင်စာပုံလေးရိုက်စရာအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မယ်ထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကထိမထားနိုင်မှုဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိသင့်သလောက်တော့ရှိကြပါရဲ့မပြောင်းလဲတာကတော့အဝေးကိုတွားကြည့်စရာမလိုဘူးလက်ရှိကိုယ့်ဘဝတည်းကိုပဲကြည့်ရင်သိပါတယ်စာဝေးနေရေးကကြက်တဲနေတယ်ဒါဟာအလုတ်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပါ
ဒါကတော့ဒီသောရရှင်ကစာရေးပြီးတော့ပြောလာလို့ပါစာမေးပေးနေကျွန်တော်တို့စကားပြောပြတဲ့သောရရှင်နေလဲဒါမျိုးတွေပဲညှိလာကြတာတွေ့ရပါတယ် Facebook ပေါ်ကစာမျက်နှာပေါ်မှာလည်းအဓိကလူတွေကစာဝင်နေရေးအတွက်တော်တော်ကိုမပြေမလည်နဲ့ရုန်းကန်နေရတဲ့အနေအထားတွေကိုရှင်းဖွင့်လာတာအမြဲတမ်းတွေ့နေရပါတယ်ဒီလိုအခြေအနေတွေတိုက်ဆိုင်မှုရှိလို့ရင်ဖွင့်ခြင်းနဲ့ဆိုရင်လည်း video ကိုစာရေးကြပါလို့ဖိတ်ခေါ်ချင်ပါတယ်နော်သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမကြောက်ရင်ပါပဲတေးလက်ဆောင်ထုတ်လွှင့်ပေးဖို့ရှိပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိတဲ့ချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewe မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewe bami's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုဆိုနေပါတယ်ရှင်အခုဆက်ပြီးတော့မြန်မာဒေသသောရရှင်နေအတွက်ရဲရောင်တည်ဆူထားတဲ့တခြင်းလေးနဲ့ဖြောပြေးပေးကြပါတယ်ရှင်ထွက်တာတော့နည်းနည်းလေးကြာသွားပါပြီဒါပေမဲ့ဒီအသက်သွင်းပေးပါဆိုတဲ့တခြင်းလေးကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
ไอ้ด้วยกองเปียงเป็ดฉันแลทนไหนแกเย็นยายา
ကျေးဇူးအောင်ကြည့်ဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအ ီယိုကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ
။ဒုနေရမလဲကြောင်းထဲကလူတွေမြင်လဲ။ချိန်မေးလို့တိတ်ဆိတ်သွားမနေပါ။ဒုနေရတွေကွာဝဲလို့နေပါစေခွဲ။ဒီမေးပဲမြင်ကြောက်တာလူတွေရာ။မင်းမေးအရာရာအားလုံးသို့မို့တာနိုင်ရဲ့သူလေး
မရေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါအခုတော့ကဘာဒရာထူးခြားဆန်းပြသတင်းများအစီအစဉ်ကိုကိုငင်းညန်းကမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပါမယ
်မိခင်တယောက်စုကယ်လီဖိုးနီးယားပြည်နယ်ကလက်တွဲလဲဝီးချဲပေါ်မှာခြံရရတဲ့အင်းကိုပူဇော်ဝင်ဖန်တယောက်မတန်ပင်နဲ့စွမ်းနေဆိုတာကိုဂင်းနစ်ကဘာစံချိန်၃ခုချိုးပြီးပြလိုက်ပါတယ်သူကလက်တွန်းလေးနဲ့စကိတ်စီးသလိုစီးပြခဲ့ပြီးတော့ကမ္ဘာစံချိန်၃ခုကိုချိုးခဲ့တာပါကမ္ဘာအပြင်ဆုံး quarter pipe drop လို့ပြောရမယ်စကိတ်စီးဖို့ဖန်တီးထားတဲ့စင်ဂျီရှော့ကနေလက်တွန်းလေးနဲ့ခုန်ချပြခဲ့တယ်လို့အဲဒီစင်ဂျီရှော့ကိုပဲလက်တွန်းလေးနဲ့တက်ပြီးတော့အဝေးဆုံးကိုခုန်ပြခဲ့တာပါနောက်ထပ်စံချိန်တစ်ခုကတော့စင်ဂျီရှော့ထိတ်ကိုလက်တွန်းလေးစီးတက်ပြီးထိတ်ကိုရောက်တဲ့အခါအမြင့်ဆုံးလက်တွန်းလေး hand plate လို့ခေါ်တဲ့လက်နဲ့စင်ဂျီရှော့ထိတ်မှာ၆ပြနိုင်တဲ့စံချိန်ကိုလည်းချိုးနိုင်ခဲ့ပါတယ်သူအမြင့်ဆုံးခုန်ပြခဲ့တဲ့စင်ဂျီရှော့ရဲ့အမြင့်က10မီတာရှိပါတယ်။ကမ္ဘာအဝေးဆုံးရောက်အောင်ခုန်နိုင်တဲ့အကွာအဝေးကတော့21မီတာကျော်ပါ။အေရွန်ဖိုသရင်ဖန်ကလည်းစင်ဂျီ3ခုလုံးကိုချိုးနိုင်ခဲ့တဲ့အတွက်အလွန်ဝမ်းသာနေပါတယ်လို့ပြောပါတယ်ရှင
်။ဗြိတိန်နိုင်ငံက Ross Ashley တယောက်ဗြိတိန်တွန်းကိုဖတ်ပြီး1800နီးပါးကို5လကြာရေကူးပြခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ1ရက်နေ့ကစတင်ခဲ့တာဖြစ်ပြီးနိုင်လက်တိုင်အတိုင်းဗြိတိန်ကျွန်းကိုတပတ်လည်ကူးပြခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကသူ့ရေကူးခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။အသက်33နှစ်အရွယ် Ross Ashley ဟာခုလိုရေကူးခဲ့တဲ့အတွက်ကမ္ဘာစံချိန်၄ခုကိုချိုးခဲ့တာပါ။ပင်လယ်ထဲမှာကမ္ဘာအကြမ်းဆုံးရေကူးပြတဲ့စံချိန်အင်္ဂလန်တောင်ပိုင်းကမ်းခြေတစ်လျှောက်ပထမအဆုံးရေကူးပြတဲ့စံချိန်နောက်ပြီးတော့အင်္ဂလန်တောင်ပိုင်းကနေမြောက်ပိုင်း Scotland အထိအမြန်ဆုံးရေကူးပြနိုင်တဲ့စံချိန်တွေအပြင်ဗြိတိန်ကျွန်းတပတ်လည်ကိုပထမဆုံးကူးပြတဲ့စံချိန်တွေကိုတင်ခဲ့တာပါ Red Bull ကျွဲရိုင်းအချိုရီကထောက်ပံ့ကူညီခဲ့တာဖြစ်ပြီးရေကူးရာလမ်းတစ်လျှောက်မှာကုန်တင်သင်းမောတွေငမန်းတွေနဲ့ဂျယ်လီငါးတွေကိုလည်းရှောင်ကွင်းသွားခဲ့ရပါတယ်ဒီနေ့ကို12နာရီကြာရေကူးခဲ့ပြီး DH ကျန်းနဲ့ရာသီဥတုအေးဒဏ်တွေကိုခံစားခဲ့ရပါတယ်ပခုံးကဒဏ်ရာရေကူးဝစ်စုံပုတ်တိုက်မှုတွေကြောင့်ပုံပဲ့တာတွေဖြစ်ခဲ့သလိုရေငန်ကြောင့်ဒဏ်ရာတွေလည်းရခဲ့ပါတယ်
ဖြစ်တဲ့ငယ်တောင်ပိုင်းချူလို့ညွတ်ကလေးမှာတင်းကူဆက်ရုပ်ကြီးနဲ့ဒီတစ်ပိုင်းနွားတစ်ပိုင်းမီနိုတော်တရဝါကြီးတကောင်ကိုမြို့ထဲမှာလမ်းလျှောက်ပြခဲ့ပါဗျ။ဖြစ်တဲ့လမ်းပေါ်ပြဆက်အဖွဲလာမရှင်းကဖန်တီးခဲ့တာဖြစ်ပြီးတော့ဒီဆက်ရုပ်ကြီးနဲ့ရုပ်ကိုနှစ်နှစ်ကြာတိစောက်ခဲ့ရပါဗျ။တင်းကူဆက်ရုပ်ကြီးကိုအရီယန်လို့နာမည်ပေးချပြီးတော့မီနိုတော်ကြီးကိုတော့အစတူရီယန်လို့နာမည်ပေးချပါဗျ။တင်းကူကြီးဟာအမြင့်53ပေရှိပြီးတော့ခြေထောက်တွေဆက်လိုက်ရင်65ပေအထိရောက်ပါတယ်။
အလေးချိန်ကတော့38တန်ပါမီနိုတော်ကြီးကတော့46ပေမြင့်ပြီး59တန်လေးပါတယ်ဒီဆက်ရုပ်ကြီးနှစ်ခုလုံးကိုလူသားစင်ပေါင်းများစွာကထိချုပ်လှုပ်ရှားရတာဖြစ်ပြီးတော့မျက်လုံးတွေနရွက်တွေကိုလည်းအဝေးထိန်ခလုံးနဲ့လှုပ်ရှားစေပါတယ်တောင်းဝင်လှုပ်ရှားဖို့ဆိုတာခနာကိုအစိတ်ပိုင်းအကုန်လုံးလှုပ်နေရမှာဖြစ်ပြီးတစ်ခုခုမလှုပ်ရင်အလုံးမဖြစ်ဘူးလို့လာမရှင်းအဖွဲ့ဝင်အင်မလီဘက်ဒက်စီကပြောပါတယ်ဒီရုပ်ကြီးတွေကိုထူးထူးမြှို့ကသူတို့အဖွဲ့ပြဆက်ရုံအစ်စ်ဖွင့်ပွဲအတွက်ပြသတာဖြစ်ပြီးတော့ Guardian of the Temple ဖျားကျောင်းဆောင်အဆောင်ကြီးများလို့နာမည်ပေးထားတဲ့ဇာတ်လမ်းမှာအသုံးပြုခဲ့ပါတယ်ရှင
်ဒူဂျာဆန်ပြသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာလာမယ့်အင်္ဂါည VOA တရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမှာပါလဲ
ရရှိရပြစစ်ဖက်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစစ်စစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုရှိမလဲ။ဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားသဟဇတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်တယ်လဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်ရင်းအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုဆွေးနွေးလို့တဲ့အကြောင်းအရာတွေကိုစာတိုင်းဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ VOA ကနေမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ24/50/51တို့မှာဖမ်းယူနားဆင်နေကြပါတယ်ခင်ဗျာအခုတော့ကြန့်ရှိနေသေးတဲ့အချိန်တော်အတွင်းမှာသတင်းကြီးညုပ်ကိုမတ်တင်ကြီးထက်ကပြောပြမှာပ
ါမလာ7ရက်နေ့7နာရီအချိန်ဟာဆိုရင်တော့ပထမကဘာစစ်ကိုအဆုံးသတ်ခဲ့တဲ့နှစ်ပေါင်း100တည်းကြီးပြီးခဲ့ပြီဖြစ်ပါတယ်။ဆက်အတွင်းသေးဆုံးခဲ့ရသူလူသားပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း80ခန့်ခေါင်းဆောင်တွေပြင်သစ်နိုင်ငံ RDTM မဟုတ်ဦးမှစူးစီးခဲ့ကြပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာခဲ့ကြတာပါ။ခေါင်းဆောင်နှစ်ဦးတို့လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းမှာလောင်ကျွမ်းနေတဲ့တော်မီကိုနှိမ့်သက်နိုင်ဖို့ပြည်နယ်မိသက်တပ်ဖွဲ့ဝင်တွေကြိုးပမ်းနေကြပါတယ်။ဒီနှစ်တော်မီလောင်ကျွမ်းမှုဟာအဆိုးဆုံးတွေကတစ်ခုဖြစ်ပြီးတော်မီကိုသိပ်မကြခင်အချိန်အတွင်းနှိမ့်သက်နိုင်မယ့်အနေအထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမိလောင်ကျွမ်းမှုအတွင်းသေဆုံးသူရှိုးအလောင်း14လောင်းကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့လည်းအာဏာပိုင်တို့ကပြောဆိုထားပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးအတွက်မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့ဒီကနေ့တင်းင်းကလေးနေမှာပြောဆိုသွားပါတယ်။ဒါပေမဲ့ဒီကိစ္စလက်တွေထာနေပြန်ရေးကတော့ဘင်္ဂလားဒေ့ရှ်ဘက်ကလက်တွေဆက်လုပ်မှာဖြစ်မယ်လို့လည်းပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမဆုံးအထုပ်ထာနေပြန်ရေးလုပ်ငန်းစဉ်ကိုလာမယ့်ခြားသာပြည်နေ့နိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပထမအထုပ်ထာနေပြန်မဲ့လူပေါင်း1250ယောက်ထဲကနေတရက်ကိုလူပေါင်း150နှုန်းနဲ့15ရက်ကြာလက်ခံရေးလုပ်ငန်းစဉ်ကိုဆောင်ရွက်သွားမယ်လို့မြန်မာအစိုးရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ထာနေပြန်လာမဲ့သူတွေကိုတော့မောင်တော်မြို့နဲ့ငခုရနဲ့တောင်ပြိုလက်ဝဲမြို့တို့မှာလက်ခံမှာဖြစ်ပါတယ်ရှင
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွမွန်ဖြစ်ပါတယ်။အတန်လွှင့်အင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ25/32/51နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပဲဖြစ်ပါတယ်ဆိုတော့ရှင်များအားလုံး BND ရဲ့ကင်းဝေးကြပါစေအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.